ဆရာနာတိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်အမျိုးတွေမှာဆက်ပြီးလုပ်နေကြတာမှာဒီနေ့မှာတော့တပိတ်ဆုံတပုံထားဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့ကတပ်ပေါင်းစုတပိတ်စစ်ကြောင်းကတော့မနက်ပိုင်းကဖြိုခွဲခံခဲ့ရပြီး6ရောက်ထဲမှာလည်းဖမ်းဆီးခံခဲ့ရပါတယ်နိုင်ငံတော်ကဆန္ဒပြပွဲတွေနဲ့အဖမ်းဆီးတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ
ရန်ကုန်ပါဝင်မြို့တချို့မှာတပိတ်ဆုံတပုံထားဆိုတဲ့ခေါင်းစည်းစာတိုင်းကန်ဆောင်ဆန္ဒပြမှုတွေကိုဒီနေ့စုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရန်ကုန်မြို့တောင်ဝင်းမြို့နယ်ရဲစခန်းအနီးဒီမနက်အစောပိုင်းကလုခဲ့တဲ့ခြိတက်ဆန္ဒပြပွဲမှာအင်အားတရာထပ်မံနေပါဝင်ခဲ့ကြပါတယ်မြမအရေးအာဆီယံရဲ့လှုပ်ဆောင်ချက်တွေဟာစစ်ကောင်စီကိုအထောက်ပံ့ဖြစ်စေတာကြောင့်အာဆီယံကိုစန့်ကျင်တဲ့အနေနဲ့အာဆီယံအလံကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြစင်မှာဖန်ဆီးဖြိုခွဲမှုတွေမရှိခဲ့ပေမဲ့လူစုခွဲပြီးချိန်နောက်ပိုင်းမှာဆန္ဒပြခဲ့ကြတဲ့နေရာနီးမှာစစ်ကောင်စီတပ်တွေကရှာဖွေဖန်ဆီးမှုတွေလုပ်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတို့ကပြောပါတယ်
ကျွန်တော်တပိတ်ဆောင်တပုံထားပေါ့နော်တပိတ်စစ်ကြောင်းထောက်ထားရောကျွန်တော်တို့တောင်မွေတီယာလမ်းလေးကနေပြီးတော့ကျွန်တော်တို့တောင်မွေစခန်း40နာမေကောင်တူရောက်ပေါ့နော်ကျွန်တော်တို့အဲ့ဘယ်လိုလဲကျွန်တော်တီယာလမ်းထိတ်တော့ပေါ့အဲ့နားရှိကိုကျွန်တော်တို့တပိတ်နောင်နောင်ချီတက်လာခဲ့တယ်ချီတက်လာပြီးတော့ကျွန်တော်တို့ဟိုနော်ငွေအနေနဲ့ကျွန်မကျွန်တော်60 90ပေါ့နော်ရာခိုင်နှုန်းရလောက်ရှိကျွန်တော်များကျွန်တော်တို့လောက်ပါတဲ့ပုံစံတော့ကြာတော့တို့လုံးဝမထင်တဲ့ပုံစံမျိုးပြီးတော့ကျွန်တော်တို့စခန်းနဲ့အမီတုံးထိသွားပြီးတော့ဒီတရိတ်ကြောင်းတက်လာတော့တို့လည်းဒီကအဟောဝါလေးမျိုးရဟိုကျွန်တော်တို့လုပ်ခဲ့ခြင်းအားလဲကြောင့်တို့မထင်မှတ်တဲ့အာယုံတွေပေါ့နော်နည်းနည်းဟိုဆရာအာယုံတွေနည်းနည်းနောက်လေးမှာကျွန်တော်လောက်သွားဆိုကျွန်တော်တို့လည်းဘာမှမသိကြဘူးတကယ်တည်းဖြစ်လို့ဆိုတော့သူတို့ထွက်လာတယ်ထွက်လာတဲ့အချိန်မှာကျွန်တော်တို့လူစုခွဲလိုက်တယ်ကြလူစုခွဲပြီးတော့ကျွန်တော်တို့လူစုခွဲလိုက်တယ်သူတို့မလာကြတော့ဒီလိုခွဲရတဲ့အလိုဖန်ရှိရပါတယ်မကြားလို့ဒါပေမဲ့ပြန်ကြားလိုက်တာတော့သူကတတိယပြည်ရဲ့အချိန်မှာအဲ့ဒီမှမရှိဘူးလို့ပတ်ဆွဲတဲ့အချိန်မှာနိုင်ငံတော်ပါလာကြအထူးကြောင့်မရဘူ
းမန္တလေးမြို့မှာတော့ဒီနေ့မနက်ပိုင်းကထွက်တဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီတပ်တွေကကားနဲ့ဝင်တိုက်တနက်နဲ့ပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့အတွက်6ဦးဖမ်းဆီးခံရတယ်လို့ဆန္ဒပြစစ်ကြောင်းမှာပါဝင်သူတူကပြောပါတယ်
မနက်ကထွေစပိတ်တပ်ပေါင်းဆိုတာ 6:15 ထွက်ဖို့လုပ်ထားတာပေါ့အဲ့ဒီနေရာမှာဟိုအရဲဝတ်တွေနဲ့ဒီနေရာပေါက်ကြမှုဖြစ်ပြီးတော့လာလာဆွဲတာပေါ့ဟုတ်ပြစ်စမှုတွေရှိတယ်ကားရင်နဲ့ဝင်တိုက်တယ်အရဲဝတ်တွေနဲ့ပေါ့အဲပြီးတော့လိုက်ဆွဲတယ်ပေါ့တချို့ဆိုတချို့တိုက်ဆွဲသွားတယ်ဟုတ်အဲပြီးတော့ဆိုင်ကယ်ကိုလည်းကားရင်နဲ့ပြစ်တိုက်တယ်ပေါ့ဟုတ်ဟုတ်ရှာရောက်ပါသွားတယ်ရှင်ဆရာတယောက်ရဲ့ဒီတွင်ပိုင်း9ရောက်ရဲ့ပေါ့
ခုလိုမန္တလေးမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းမနက်ပိုင်းမှာပြစ်ခတ်ဖြိုခွင်းဖမ်းဆီးခံရပေမဲ့နေ့လယ်ပိုင်းမှာလည်းပုံမှန်တိုင်းဆန္ဒပြစစ်ကြောင်းတွေထွက်ခဲ့ကြပါတယ်သခိုင်းတိုင်းမုံရမြို့မှာလည်းဒီကနေ့မှာတပိတ်စုံတပုံထခေါင်းစည်းစာရက်နဲ့ခြိတက်ဆန္ဒပြခဲ့ကြပါတယ်အာဏာရှင်စစ်ကောင်းဆောင်ကိုနီလန်းမျိုးစုံနဲ့တိုက်ထုတ်မှသာရနိုင်မယ်လို့သတင်းစကားပါစင်တဲ့အတွက်ဒီလိုခေါင်းစဉ်ကိုရွေးရတာဖြစ်တယ်လို့မုံရဆန္ဒပြပွဲမှာပါဝင်သူတို့က VOA ကိုရှင်းပြပါတယ်
မုံရွာမှာတော့ကျွန်တော်ဒီမနက်ပိုင်းမှာတော့ကျွန်တော်ဒီမုံရွာရဲ့အဓိကလက်မှတ်ကြီးဖြစ်တဲ့ပုံကျုံလက်မှတ်ပေါ့နော်ကျွန်တော်ဒီအင်အားကြာချီပြီးတော့ကျွန်တော်ဒီရန်ကုန်လို့မန္တလေးလို့ရဲ့အကောင်းဆုံးတိုင်းပဲပေါ့နော်တပိတ်ဆောင်တပုံထဆိုတဲ့အကောင်းဆုံးတိုင်းပဲကျွန်တော်တို့ဒါအဲ့ကောင်းဆုံးကိုကင်ဆယ်ပြီးတော့ဖြည့်ကျဆန္ဒပြခဲ့ရပေါ့နော်အဲ့ဒါဘာလဲဆိုကျွန်တော်တို့ဒီနေ့ကကျွန်တော်တို့ဒီတော်လန်ရေးတမိုင်းမှာဆိုသင်ချားတဲ့ကောင်းဆောင်ပေါ့နော်ဒါချီကွေပါရာရဲ့မွေးနေ့နဲ့ဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအကြံပေးစစ်ကောင်းစီကိုစန့်ကျင်ဖို့ပေါ့နော်ပြုတ်ကျဖို့တကတော့ကျွန်တော်တို့ကနီးနာပေါင်းစုံသုံးပါပဲကျွန်တော်ပြုတ်ကြပြုတ်ကြမယ်ပေါ့နော်အဲ့ဒါကျွန်တော်တို့ကပြည်သူလူထုကိုတက်လန့်တဲ့သဘောအနေနဲ့ရောကျွန်တော်တို့ကစပေးဆုံတပုံထားဆိုပြီးတော့ဒီညတူညာတူနဲ့ကျွန်တော်ဒီတိုင်းနိုင်ငံလုံးနဲ့မနော်ကျွန်တော်ချိတ်ဆက်ထားတဲ့မြို့နယ်ဆိုင်မှာကျွန်တော်ဒီအဲ့ကောင်းစဉ်ကိုကန်ဆယ်ပြီးတော့ဆန္ဒပြခဲ့ရပါ
ဒီကနေ့တပိတ်ဆုံတပုံထားခေါင်းစဉ်နဲ့ဒဝဲစလင်းကြီးရင်းမာပင်ကလေးစားတဲ့မြို့တွေမှာလည်းလမ်းမတွေပေါ်ချိတက်ဆန္ဒပြခဲ့ကြပါတယ်